မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနောက်တစ်ကြိမ်မဖြစ်ရအောင်လက်တွေ့ကျတဲ့လှုပ်ဆောင်ချက်တွေရှိဖို့လိုတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောလိုက်ပါတယ်။ပြည်သူ့လွတ်တော်မျိုးသားလွတ်တော်နဲ့တိုင်းနယ်ပြည်နယ်လွတ်တော်တွေက25ရာခိုင်နှုန်းသောတပ်မတော်သားကိုယ်စားလှယ်တွေကိုဖယ်ရှားတော့နိုင်မှုဆွေးနွေးညှိနှိုင်းတဲ့နည်းနဲ့အစီအမစီလှုပ်ဆောင်သွားမယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။စင်ကာပူမှာလုပ်ခဲ့တဲ့ဟောပြောပွဲအတွင်းတယောက်သူရဲ့မိကွန်းတွေကိုဒေါက်ဆန်းစုကြည်ထေချခဲ့တာနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ကကောင်းလို့တင်ပြပါလိမ့်မယ်။
2025ရွေးကောက်ပွဲမှာအနိုင်ရပြီးအာဏာရပါတဲ့ NLD အစိုးရအုပ်ချုပ်လာတာတက်တန်းနှစ်နှစ်ကျော်လာပြီဖြစ်ပေမဲ့အစိုးရကစစ်တပ်ပေါ်ဩဇာလွှမ်းခြုံနိုင်တာမျိုးမရှိသေးတာကြောင့်နောက်တစ်ကြိမ်ဘယ်လိုအခါမျိုးမှာစစ်တပ်ကအာဏာသိမ်းတာမျိုးပေါ်လာနိုင်ပါသလဲလို့စင်ကာပူနိုင်ငံသားတဦးရဲ့မိကွန်းကိုဒေါ်အောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။ Actually you know this is a question that you should ask the army rather than ask me.
ဒီမိကွန်းကိုဒီမှာဆာစစ်တပ်ကိုလေးရမှာပါသူတို့ကဒီမိကွန်းကိုပို့ပြီးဖြေနိုင်စွမ်းရှိမှာပါဒါပေမဲ့ကျမပြောလိုတာကဒီကိစ္စနဲ့ပတ်သက်လို့ကျမမပူပါဘူးနိုင်ငံရေးမှာအလုံးကဖြစ်နိုင်ပါလေဒါပေမဲ့ကျမတို့လက်တွေ့ကြဖို့လိုအပ်ပါလေကျမတို့ရဲ့စစ်တပ်ဆက်ဆံရေးဟာလေဒီလောက်မဆိုးလာပါဘူးကျမတို့ဝင်ကြီးအဖွဲ့မှာစစ်တပ်ကဗိုလ်ချုပ်3ဦးပါနေတယ်ဆိုတာကိုမသိပါနဲ့သူတို့ကလည်းကောင်းကြပါလေ
မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးစနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းနေတာမပြီးမြောက်သေးတဲ့အတွက်ဒါကိုပဲလို့နီးလန်းနေနဲ့အောင်မြင်အောင်ဆောင်ရွက်သွားဖို့ရှိပါသလဲဆိုတဲ့စင်ကာပူနိုင်ငံသားတန်တမန်တူရဲ့မိကွန်းကိုဒေါက်ဆန်းစုကြည်ကအခုလိုဖြေကြားသွားပါတယ
် We must remove unelected representatives from the
delegation but we shall choose them and have them be able to look up by ဒါပေမဲ့ဒါကိုစက်နိုင်မှုတွေကတစ်ဆင့်လှုပ်ဆောင်သွားရမှာဖြစ်ပါလေ။ချိန်နဲ့မှာပဲအမျိုးသားပြန်လည်တင်းမြတ်ရေးကိုလည်းမျက်ချီမပြတ်ဖို့လိုပါလေ။ဒါအပြင်ဖွဲ့စည်းပုံမှာဒီမိုကရေစီနည်းမကျတဲ့အပိုင်းတွေရှိနေပါသေးတယ်။ဒီအပိုင်းတွေကလည်းအတိတ်ကစစ်တပ်နဲ့ဆိုင်နေပါလေ။ဒါကြောင့်ဒီကန္တအလုံးကိုစိစံညှိနှိုင်းပြီးပြောင်းလဲဖို့လိုအပ်ပါလေ
။စင်ကာပူနိုင်ငံသားအများစုစိတ်ဝင်စားကြတာကတော့မြန်မာနိုင်ငံကိုလာပြီးစီဝါရေးလုပ်တဲ့အခါလုံးုံစိတ်ချရပြီးလွယ်ကူမှုရှိပါမလားဆိုတဲ့မေးခွန်းပဲဖြစ်ပါတယ်။နိုင်ငံသားကလာပြီးစီဝါရေးလုပ်ကံဖို့လွယ်ကူချုံးမွေ့မှုရှိမရှိဆိုပြီးကမ္ဘာနိုင်ငံပေါင်း190ကိုစီရင်ပြုစုခဲ့ရမှာမြန်မာနိုင်ငံကအဆင့်181မှာသာရှိနေတာကြောင့် NLD အစိုးရအနေနဲ့ယင်းနည်းမြှုပ်နှံမှုဆိုင်ရာစီးမင်းတွေကိုဘယ်လိုဖြေလျှော့ပေးဖို့ရှိပါသလဲဆိုတဲ့အမေးကိုတော့ဒေါက်ဆန်းစုကြည်က
There's been a change in leadership in the economic world in our country over the last couple of months. And we're speeding up.
Our government ဥပဒေအစ်တွေကိုလည်းအမြန်အကောင်ထည်ဖော်ဖို့မလွယ်ပေမဲ့လည်းကျမတို့ကြိုးစားနေပါလေ
အစိုးရရုံးနေမှာလက်မထိုးရင်ဝန်ဆောင်မှုမပေးဘူးဆိုပြီးလူပြောများခဲ့တဲ့မြန်မာနိုင်ငံမှာအဂတိလိုက်စားမှုတက်ဖြစ်ရေးလှုပ်ဆောင်နေတယ်ဆိုပေမဲ့ဝန်ထမ်းကောင်းစနစ်ရှိတဲ့စင်ကာပူနိုင်ငံလိုမျိုးဖြစ်လာဖို့ဘယ်လိုပြုစုပြောထောင်သွားမလဲဆိုတဲ့စင်ကာပူရောက်ပညာတော်သင်မြန်မာအမျိုးသားတို့ရဲ့မိကွန်းကိုတော့
Well, we're trying very hard. We know that there's a lot that we need to do to make our civil service civil and for serviceable. And also, we want a civil service that is people-friendly and efficient. Now, the problem is that...
I'm not sure if you're going to be able to do this. I'm not sure if you're going to be able to do this. I'm not sure if you're going to be able to do this. ပြည်သူတွေခင်မင်းကြီးနေတဲ့အမှုတန်းတွေဖြစ်ဖို့ကျမတို့လိုလားပါလေပြဿနာကကျမတို့ရဲ့ပညာရေးစနစ်ကလွန်ခဲ့တဲ့နှစ်30 40ကြောင့်အဆင့်တန်းမမီတော့ပါဘူးမျိုးဆက်20လောက်ဆုံးရှုံးရတယ်လို့ဆိုရမှာပါ2015ရွေးကောက်ပွဲမတိုင်မီကကျမတွက်ချက်ကြီးခဲ့ရမှာနားလေခဲ့တာကတော့ကျမတို့နိုင်ငံမှာပညာအတတ်ဆုံးလူတွေဟာကျမတို့အစိုးရအာဏာရလာချိန်မှာအနားယူကြမယ်လို့ကျမနားလေမိပါတယ်ဒီလိုပဲလေစီကြပေါက်ဖြစ်ခဲ့ပါလေဒါဟာစင်ခေါ်မူကြီးတရပါတစ်ဖက်မှာတော့ကျမတို့မြန်မာတွေကတင်းရင်မြန်မြန်တက်တယ်လိုက်ရောညီထွေစွာနေတတ်ကြပါလေဒါပေမဲ့ရှိကြတဲ့အယူအဆတွေတွေကန့်နေတုံးပါပဲစဉ်းစားတွေးခေါ်တာပြုမူရမှာပြောင်းလဲဖို့ကမလွယ်ကြပါဘူးဒါပေမဲ့ကျမတို့အမြဲကြိုးစားသွားမှာပ
ါဒေါက်ဆန်းစုကြည်ကအဲ့ဒီလိုပြောဆိုသွားတာပါစင်ကာပူနိုင်ငံကိုဩဂုတ19ရက်နေ့ကစတင်ရောက်ရှိခဲ့တဲ့ဒေါက်ဆန်းစုကြည်ဟာ ဩဂုတ်လ21ရက်နေ့ကစင်ကူသမရမေဆစ်ဆာလီမာယာကော့မနဲ့တွေ့ဆုံခဲ့တယ်လို့စင်ကူဝန်ကြီးချုပ်လီဆန်လုံးနဲ့လည်းတွေ့ဆုံပြီးစင်ကူညွန်မှာနှစ်နိုင်ငံဆက်ဆံရေးကိုယ်တွေ့ရေးနဲ့ယင်းနေမြို့နံမှုတွေ့မြင်ရေးအလုပ်ကံအခွင့်အလမ်းတွေဖန်တီးပေါ်ဆောင်ပေးရေးရခိုင်ပြည်နယ်အရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒေါ်ဆန်းစုကြည်ဟာဩဂုတ်လ22ရက်ဒီကနေ့မှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ။